ဒီလိုမျိုးနိုင်ငံအနှံ့ဖြစ်ပွားနေတဲ့အာဏာရှင်စန့်ကျင်ဆန္ဒပြပွဲတွေအကြောင်းကိုသတင်းရယူရင်းနဲ့အဖမ်းဆီးခံထားရတဲ့သတင်းသမားတချို့ဒီကနေ့ဗီဒီယိုအွန်လိုင်းကနေရုံထုတ်ခဲ့ပါတယ်။ထိန်းသိမ်းခံထားရတဲ့သတင်းသမားတွေထဲမှာကျမ်းမာရေးချို့တဲ့နေသူတွေရှိတယ်လို့သူတို့ရဲ့ရှင်းနေတွေကပြောပါတယ်အကြောင်းစုံကိုတော့ကိုကျော်ကျော်သိမ်းပြပြပေးပါရှင်။
ရန်ကုန်နယ်တခြားမြို့နယ်တွေမှာအာဏာသိမ်းမှုကန့်ကွက်စန့်ကျင်တဲ့ဆန္ဒပြပွဲတွေအကြမ်းဖက်ဖြိုခွဲတာတွေကိုသတင်းရယူရင်းဖမ်းဆီးခံထားရတဲ့သတင်းထုတ်တွေကချောက်ဦးကိုပုံမှန်900ကကြီးတမတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုနဲ့ပြီးခဲ့တဲ့ရက်ပိုင်းကတရားစွဲထားတာပါ။ဒီကနေ့မှာတော့သူတို့ကိုကမာရိုးမြို့နယ်တရားရုံးမှာဗီဒီယိုနဲ့အွန်လိုင်းကနေရုံထုတ်စစ်ဆေးခဲ
ာပြောရပါတယ်ဆဲမကြီးရောဒီကနေ့ဝင်းလေးနဲ့တော့သွားတယ်ပြောတယ်ဝင်းစနခဏသွားတယ်အဲ့ဒါလေးတော့မကောင်းလို့ပြောတယ်နောက်ကယုံချင်းကြီးကကျမတို့ကိုဘယ်နှချိန်လဲဆိုတော့25ရက်နေ့ကိုပြန်ချိန်နေရှင်နေ့ကတော့စနေဆိုတော့ကျမတို့ပါသွားပဲရှင်ဒီကိုစလေလွဲစားတင်နေပေါ့နော်ဒါမှအမှုစစ်တာဖေးတာတော့ကျမတို့လုံးလို့မရသေးဘူးရှင်နောက်တစ်ချိန်မှလည်းစမှာပါဟာအခုလဲဟိုလေကျမတို့ကခုမှအခုထားတော့စတပိုင်းလုံးကိုခုမှတရားဝင်ရောက်တာဆိုတော့သူတို့ဆွဲထားတဲ့တိုင်ချက်ပေါ့နော်တိုင်စာကိုကျမတို့ခုမှဘာတရားဝင်မိတ်ဆွေကိုးထားတော့ရှိသေးတယ်တော့မှတော့ပြောလို့မရသေးပါဘူး
ဒီကနေ့ရုံးထုတ်တဲ့အထက်မှာဒေါ်ကေစင်နွေအပြင် AB သတင်းဌာနတပ်ပုံသတင်းတော်ဦးသိန်းစော MPA သတင်းဌာနတပ်ပုံသတင်းတော်ဦးရဲမျိုးခန့် 70 News ကဦးအောင်ရဲကိုအလွတ်တန်းသတင်းတော်ဦးပညာဦးနဲ့ဇီးကွက်မီဒီယာကဦးဟိန်းဖြိုးစော်တို့ပါပါတယ်ဒီကနေ့ရုံးထုတ်ချိန်အတွင်းရှေ့နေတွေနဲ့အတူမိသားစုကပါသူတို့ကိုအွန်လိုင်းကနေတဆင့်တွေ့ခွင့်ရခဲ့ပါတယ်ကျမကြီးထုတ်တဲ့နေသူနောက်သူကတော့ AB သတင်းဌာနတပ်ပုံသတင်းတော်ဦးသိန်းစော်ပါသူကအရင်ကတည်းကရင်ကျက်ယောဂဝေဒနာရှိပြီးလက်တလုံးမှာတော့အဲ့ဒီယောဂအခန်းကြောင့်ညနေပိုင်းတွေမှာကျန်းမာရေးပူပြီးထုတ်တက်နေတယ်လို့သူရဲ့ရှင်နေဒေါ်တင်စာဦးက VOE ကိုပြောပါတယ်။ဟုတ
်ကဲ့ပူတယ်လို့လည်း VOE ကမင်းစင်းနဲ့တွေ့ရပါတယ်ကျဒီနေ့ရှင်နေရောသူမိသားစုတွေတအူရောတွေ့ခွင့်ရပါတယ်ရှင်။ဒီရက်နေ့ကိုရုံးပြန်ချိန်ပါတယ်လို့ဟို VOE ကမင်းစင်းမှာလည်းသူမိသားစုအကူအတွေ့ခွင့်ရတော့အဲ့ပူဝေမီနဲ့ဒေါ်နေနဲ့တော့ပြင်သွားတယ်။နောက်သူကဟိုအရင်ကျက်ရှိရောဟိုညနေပိုင်းဆိုရင်လည်းသူအဲ့လိုပြင်ဖို့ညကလည်းညနေသူစောကပြည့်ရတဲ့တောင်းပြောရတယ်ရှင်။ဒီနေ့တော့ရဲ့အလုပ်တာဝန်နဲ့ဒီတရားရုံးရဲ့တာဝန်ကဒီလိုရှင်ရနေဗီဒီယိုကွန်ဖရင့်နဲ့သက်ဆိုင်ရာရှင်းနေရတဲ့ power တင်နိုင်ဥစ္စာအလုပ်နဲ့သူ့ရဲ့မိသားစုနဲ့တွေ့ဝင်ပြီးတဲ့အလုပ်ကိုပဲဒီနေ့လုပ်သွားတာပါရှင်။တနင်္ဂနွေနေ့ကနောက်ရုံးနေမိကြမှာကျမတို့လုပ်ခွင့်ပေးပါပါရှင်။
70 သတင်းစာကကိုအောင်ရဲနဲ့ကိုသိန်းစော်ကိုမတ်လ24ရက်နေ့မှာရုံးပြန်ချိန်လိုက်ပြီးမတ်ကေစင်နွေအပါအဝင်ကြံသတင်းသမားတွေကိုတော့25ရက်နေ့မှာပြန်ချိန်ထားတယ်လို့ပြောပါတယ်။အမှုကိုစာပြီးစစ်ဆေးတော့မှသာဘယ်လိုကြောင့်ဒီပုံမှန်နဲ့ဖမ်းဆီးရေးယူကြလဲဆိုတာကိုတိတိကျကျသိနိုင်မယ်လို့ရှင်းနေတွေကပြောပါတယ်။လာမယ့်16ရက်နေ့မှာလည်းဒီပုံမှန်နဲ့တရားစွဲခံထားရတဲ့အလွတ်တန်းသတင်းတော်ဦးစိုးရာဇာတွန်းကိုရုံးထုတ်ဖို့ရှိပါတယ်။ဒီပုံမှန်နဲ့တည့်ရှိတယ်လို့တရားရုံးကအမိန့်ချရင်တော့အမြင့်ဆုံးထောင်ဒဏ်3နှစ်အထိကျခံရနိုင်ပါတယ်။ဒီပုံမှန်ဟာအမှန်ကန်ရနိုင်တဲ့ပုံမှန်မျိုးမဟုတ်ပေမဲ့တရားသူကြီးရဲ့စင်ကြင်လုံးတရားနဲ့အမှန်ကန်ပေးနိုင်တဲ့ပုံမှန်ဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်။ဒီကနေ့ရုံးထုတ်ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကတာဝန်ရှိသူတူလည်းလာရောက်ခဲ့ပါတယ်။ဒီလူတွေလိုပဲတခြားပြည်နယ်တိုင်းတွေဖြစ်တဲ့ပသိမ်မြိတ်ပြည်မျိုးတို့မှလည်းဖမ်းဆီးခံရသူတွေရှိတယ်လို့အလွတ်တန်းတပ်ပုံသတင်းတော်အပါအဝင်တခြားသတင်းတော်အချို့အရီတာကျုံနဲ့သတင်းတိုက်ပွဲဖက်တီထောင်သူတို့လည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်။အပန်းခံထားရတဲ့ထဲကသတင်းသမားတို့ချို့ဘယ်ရောက်နေလဲဆိုတာမသိရသေးတယ်လို့ဘယ်ပုံမှန်နဲ့အမှုဖွင့်ထားလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီမနေ့ပိုင်းမှာလည်းတောင်ကြီးမြို့မှာပိုလန်နိုင်ငံသားအလွတ်သတင်းတော်တဦးသတင်းရယူနေခြင်းအဖမ်းခံခဲ့ရပြီးသူ့အခြေအနေကိုမသိရသေးပါဘူး။မင်းစီမ DVB 70s မြန်မာနောင်းနဲ့ရန်ကုန်ခေတ်သတင်းဌာနတို့ကိုအာဏာသိမ်းစစ်ကောင်စီကထုတ်ဝေခွင့်ယူသိမ်းတဲ့အကြောင်းကြေညာထားပါတယ်။ပိတ်သိမ်းတဲ့အထက်မှာမပါဝင်တဲ့ကမာရုတ်သတင်းဌာနကိုမလ9ရက်နေ့ကဝင်ရောက်စီးနင်းခဲ့ပြီးအီဒါကျုံနဲ့တွဲဖက်တီထောင်သူတို့ကိုဖမ်းဆီးထားပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလတရနေ့ကစလို့ဒီကနေ့အထိဖမ်းဆီးထိန်းသိမ်းခံထားရသူသတင်းသမားအရေအတွက်40ထက်မနည်းရှိနေပြီးဒီတဲကအယောက်20ကိုပြန်လွတ်ပေးခဲ့ပါတယ်။ဘုံရမျိုးအခြေဆိုင်သတင်းတောက်နှစ်ယောက်ကိုတော့ပုံမှန်905ကကြီးနဲ့အမှုပွင့်ထားပြီးအာမခံနဲ့လွတ်ပေးပြီးတော့အမှုရင်ဆိုင်နေရပါတယ်ခင်ဗျာ။